နောက်သမီးတော့မေးရမယ်ငင်းကြိုင်းနဲ့ပတ်သက်လို့သမီးတို့ဘာတိလဲ
သမီးနားမလဲဦးဇင
်းနားမလဲ
အဲ့အဲ့လိုပေါ့အဲ့လိုကိုယ်ဝင်နေနေပြောတာကောင်းတယ
်အဲ့ဒါကတော့အောက်ကလခွင်းကြီးကြီးကမန္တတိုင်းမိထလာမြို့နယ်ဝင်းကျွန်းမြို့မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကကြီးလေပြည်သူများစကပိုင်းကိုကျင်းပခဲ့ရမှာမြန်မာနိုင်ငံရဲ့ငင်းကြိုင်းကြီးနဲ့ပတ်သက်လို့ဘယ်လိုနားလဲဘာလဲလို့မိ мян ခဲ့ရမှာစီနီဘေးမှာပါဝင်ခဲ့တဲ့ပြည်တိုင်းကကြီးရွာကပုဂ္ဂိုလ်ရှိဦးနဲ့တူဖြစ်သူဒေါက်တာဆွေရဲ့ဖြေကြားချက်ပဲဖြစ်ပါတယ်။ကမ္ဘာမှာပြည်တွင်းပြည်ပခါအရှိကြဆုံးရင်ဆိုင်နေရပြီးဒီနေ့အထိကချင်းရှမ်းရခိုင်ပြည်နယ်တွေမှာငင်းကြဲရေးမရရှိနိုင်သေးပေမဲ့လို့လေဒေါက်တာဆွေလိုပြည်တွင်းမှာငင်းကြဲနဲ့ဒေသတွေမှာနေထိုင်နေကြတဲ့လူအများစုကပြည်ပခါဖြစ်ပွားရာဒေသတွေမှာနေထိုင်ကြရတဲ့စစ်ပီးဆောင်တွေဒုက္ခကိုသိနားလေကြားဟမတူပါဘူး။ဒါကြောင့်လေဒေါအောင်ဆန်းစုကြည်ကအဲ့ဒီဆွေးနွေးပွဲမှာစစ်ပီးချောင်တွေရဲ့ဒုက္ခကိုကိုကျင်းစာတက်ဖို့လိုချမှုရှိစေဖို့ဆောင်ရွက်ဖို့လိုအပ်တဲ့အကြောင်းပြောခဲ့တာလေးဖြစ်ပါလေ
။ကျွန်တော်အခုစဉ်းစားမိတယ်။ကျွန်တော်တို့ညီညာရေးမရှိတဲ့ဒေသတွေမှာကျွန်တော်တို့ရဲ့ဟိုညီရင်းကိုယ်တွေဖြစ်တဲ့ပြည်သူပြည်သားတွေဘယ်လိုနေရထိုင်ရကြလဲဆိုတာကိုကြည်ကြည်ပြတ်ပြတ်သိအောင်လို့ကျွန်တော်တို့ပြန်ကြားရေးဘက်ကနေပြောတယ်သတင်းချက်ရှိရေးတွေဘက်ကနေလုတ်ပေးပါမယ်။ဒါမှအော်သူတို့ဒီလိုနေချာပါတာငါတို့ ਨੇ ဒီဇိုင်းတည်တဲ့နေတဲ့တနိုင်ငံနဲ့နေတဲ့တမြေတဲ့နေတရေတဲ့တောက်တဲ့ဆိုပေမဲ့လေသူတို့ရဲ့ဘဝဟာငါတို့ဘဝတွေ ਨੇ ဘလောက်ကွာနေလဲဆိုတော့နားလည်ရှိခြင်း ਨੇ အဲ့ဒီနားလည်ခြင်းကနေပြီးတော့ဂယုနာစိတ်ဖြစ်စေခြင်း ਨੇ ဂယုနာစိတ်ပေါ်မှာအခြေခံပြီးတော့ကျမတို့ညီညွတ်မှုကိုတည်ဆောက်အောင်ညီညွတ်မှုဆိုတာဟာမေတ္တာဂယုနာတယောက်နဲ့တယောက်နားလည်ခြင်းတယောက်နဲ့တယောက်လေးစားခြင်းကနေစတာပဲအဲ့တော့အဲ့ဒီဟာအတွက်တော့ကျမတို့လုပ်ဖို့ကြိုးစားပါမယ်ကျမတို့ရဲ့ပြည်သူပြည်သားရဲ့ rewind တော့ကြိုးစားပေးပါလို့
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ပြောခဲ့သလိုညီကြီးရဲ့အရေးပါမှုကိုနဖူးတွေဒူးတွေမရင်ဆိုင်ကြရတဲ့နိုင်ငံသားတွေအနေနဲ့ပြည်ပကဖြစ်ပွားနေတဲ့ဒေသတွေမှာစစ်ပီးဆောင် IDP ဒုက္ခတွေပြီးဘယ်လိုနှိမ့်ချီးပြီးအဓိဒုက္ခရောက်နေကြတယ်ဆိုတာကိုစာနာမိစေဖို့အတွက်လူ့ကြမှုရှိအောင်ပြုလုပ်ဖို့လိုအပ်တယ်လို့ဖြစ်ပါတယ်။ဒါကြောင့်မြန်မာစစ်တပ်နဲ့ပြည်ပခါဖြစ်ပွားနေတဲ့ကချင်ပြည်နယ်မှာအထူးသဖြင့်အမျိုးသမီးနဲ့ကလေးငယ်တွေဘယ်လိုအတိဒုက္ခရောက်နေကြသလဲဆိုတာကိုစူးစီးတင်ပြလိုပါတယ်။ပထမကတော့ကချင်ပြည်နယ်မှာလူသားချင်းစာနာမှုအထောက်အကူပေးနေတဲ့ WBN ခေါ်လူမှုအလင်း NGO ဖွဲ့ရဲ့ဒါရိုက်တာဒေါ်မေရီတုံရဲ့ပြောကြားချက်ကိုတင်ပြလိုပါတယ်။မနေ့တုန်းကအောက်တိုဘာလမှာမြန်မာစစ်တပ်ရဲ့တိုက်ခိုက်မှုကြောင့်ကချင်ပြည်နယ်မှာမိခင်တွေအနေနဲ့တာသမီတွေဆုံးရှုံးရတာကိုတွေ့ရတဲ့အတွက်သူ့အနေနဲ့ယူကျုံမရဖြစ်ခဲ့ရတယ်လို့ပြောခဲ့တာဖြစ်ပါတယ်
။ဒီမှာဒီစိတ်မကောင်းဖြစ်တဲ့အမှန်ရစွာဆိုအများရှိတယ်။ဥပမာနောက်ဆုံးအောက်တိုဘာမှာဒီအစ်မနဲ့ကလေးတွေကလည်းဒီစားပြီးမှမနစ်ကမီးရဆုံးသွားတယ်။လေးနှစ်သားလေးကဥရင်တင့်သွားတယ်။နောက်၃နှစ်သားလေးကခြေတော့ထိသွားတယ်ပေါ့။သူတို့ဟိုကျမတို့ကြွားပြီးမှကုညီရဲ့အခါမှာတစ်ခါတည်းကကုညီတင်းနိုင်တဲ့မိသားစုတစ်ခုလုံးနဲ့ဆက်ဆိုကျမပြုနိုင်ရတယ်။ဥပမာသုံးယောက်ဆိုရဲတမီးလေးဆိုရင်သူ့ရဲ့အမေဟာဆိုရင်သားသမီးသုံးယောက်ဝေးနေတဲ့တဲ့အဖတ်မတင်ခဲ့ဒီတမီးတယောက်ပဲဖတ်တင်တာဒီတမီးတယောက်ပဲဖတ်တင်တဲ့တမီးကလည်းလည်းကြီးနေတယ်လို့ဆုံးသွားရပေါ့လေ။ဒါကလေးကျမတွေ့ရတယ်။နောက်တစ်ခုကအဲ့ဒီဟိုပြင်သွားတဲ့ကလေးရဲ့အမေဆိုရင်ဒီသားကိုအတန်းစွန့်ပြီးမှသူမွေးခဲ့တာဖြစ်တယ်။အခုတခြားတည်းဒီကလုံးလုံးနဲ့အချင်းကြီးရဲ့ဟာမျိုးတွေ့ရတာပါဒီမှာအင်းမတော်နောက်ကိုစိတ်မကောင်းရမယ်လို့ပြောတယ်။အော်ဒီလူတွေကပြောရမယ်ဆိုရင်ကံဆုံးမှသွားရမိုးနိုင်ရဆိုတဲ့အချင်းကြီးမျိုးနဲ့စုံကြည့်ရအောင်ဒီမှာပြရတယ်။နောက်တစ်ခါရခါမှနေတဲ့အခါမှာလက်နဲ့ကြည့်ဥမာလေရင်နဲ့လာဖြစ်တဲ့အတွက်ကြောင့်မို့ကလေးလေးသုံးယောက်ပါဆိုလို့ရှိရင်ကြောက်လို့ပေါ့လေအဲ့မှာဘုန်းခုချင်းထဲမှာသူတို့ကတော့ဆော့ရင်းနဲ့တောင်းဝင်အောင်နေနေမှမြေပြူပြီးမှ very alive ဖြစ်သွားတာ။ဟာဒီမှာမျက်စိထဲမှာဟိုတောင်းအမြဲတမ်းညောင်ဒီမှာစိတ်မကောင်းဖြစ်ပါတယ်စိတ်ရဲ့ကံကျွန်တော်ကိုမီယာကဒါအတိုင်းတော်လေးခုပဲဖြစ်နေတယ်တကယ်ကလူတယောက်ရဲ့ဘဝတစ်ခုလုံးမှာဒါတော်တော်လေးနောက်ကျပြီးတော့ခက်ခက်ဖြစ်သွားလို့မရရဲ့လုပ်ပြီးရမယ်လို့အတော်ဝင်အလုံးစုံလုပ်နေပြီဆိုလို့ဒါမဲ့ဒီလိုအချိန်ကြီးမျိုးကိုမလုပ်ပြီးနိုင်တဲ့ဒီလိုဖြစ်သွားရမျိုးမျိုးတိုင်းဆိုပြရတာကျွန်မတော့ကအင်းမကမှာပဲရမ်းနေချင်ပါလို့နော်စီစဉ်စွာအဲ့တော့မမရကျမအမြဲတမ်းမနေနိုင်တဲ့အဖြစ်ပြ
2011ကစလို့ KIA ကချင်းလွတ်လပ်ရေးတပ်နဲ့မြန်မာစစ်တပ်ကြား တိုက်ပွဲတွေကြောင့်စစ်ပေးဆောင်တွေစောင့်နေခြင်းရှိခဲ့ပြီးဒုက္ခသည်စခန်းတွေလည်းအများအပြားရှိတာဖြစ်ပါလေ။တချို့မျိုးသမီးနော်လူတာကတော့မိုင်းကြံရန်ဒုက္ခသည်စခန်းမှာကြောက်နေတဲ့စစ်ပေးဆောင်တူဖြစ်ပါလေ။
အဲတမျိုးဒီရောက်နေဆိုတာကိုယ်အိမ်ကိုရွာစုံမှာထပ်ပြီးလာရဆိုမလွယ်ဘူးอ่ะเนาะဒီမှာကလေးလေပညာရေးလေတအားနောက်ကျသွားပြီပေါ့ဒီမှာဟိုအစိုးရမဟုတ်တဲ့လူချင်းလူသားချင်းဆာနာတဲ့ဖွဲ့စည်းရနေပြီးတော့တမီးတို့ဒီမှာကိုယ်ကြီးဆောက်ချောက်ထားတယ်ပေါ့ဒါပေမဲ့ဖူလို့မို့တော့မရှိဘူးဒီမှာလူတွေကအများကြီးဆိုတော့ဒီမှာစားမရေးလည်းမကောင်းဘူးစားဝတ်နေရေးလည်းမကောင်းဘူးပေါ့မကောင်းဘူးဆိုတာသူများအလူရှင်တွေပေးတာကနာလေးလေတမီးတို့စားနေရတယ်ပေါ့เนาะအဲ့မိသားစုများတဲ့အိမ်တွေဆိုတော့လုံချုံမှုဖို့လို့မရှိဘူးဟုတ်ကဲ့အဲ့လိုမျိုးအခက်အခဲတွေရှိပါတယ်ရှင့
်အဲ့ဒီကဲမှာပေါ့နော်ဒီစခန်းမှာနေရေးထိုင်ရေးနဲ့ပတ်သက်ပြီးတော့နည်းနည်းပြောပြပေးပါလားမျက်စိထဲမှာမြင်လို့ရအောင်ပေါ့နော
်ဟုတ်ကဲ့ကဲမှာဘယ်လိုနေထိုင်ကြလဲဆိုတော့လူတွေကအများကြီးပဲပေါ့အခုຫນွေကြီးကဒီပိုင်းပြန်ရောက်လာပြီးဆိုတဲ့ခါကျတော့ဒီမှာကလေးတွေကဝင်းချောယောဂါကြီးဖြစ်တဲ့နာစီချောင်းဆိုအသက်ကြီးရဲ့ဖိုးအားကြီးဖိုးကြီးရဲ့တချို့ရရာဒီဥဒ္ဒတမခနယ်လို့အသက်ကြီးဆုံးရှုံးရတာရှိတယ်ပေါ့အဲအဲ့လိုမျိုးကြောင့်သူတို့တကယ်လို့လည်းဒီတိခတ်မှုရဲ့စေတောလို့လည်းပြန်သွားနေသူတို့ဘာမှမျောလင့်ချက်မရှိတော့အိမ်မှာဘာဆိုဘာမှကုန်းကောက်စံမရှိတော့တဲ့ဘဝမျိုးကိုဆန်ဆိုင်ယူရမှာပေါ့အဲ့ဒါကြောင့်သူတို့ကဒီမှာနေရထိုင်ရတယ်ဆိုတာလည်းနည်းနည်းမှစိတ်မချမ်းသာရဘူးပေါ့ဟုတ်ကဲ့
ဒုတိယကတော့စေပေးဆောင်ကချင်းအမျိုးသမီးလက်စည်းခေါ်ကြဖြစ်ပါလေ
သတို့ရောက်လာတဲ့အချိန်မှာတော့လူကဆံမရဲ့ဟိုကအဲဒီသတို့ကဒီမှာမနေရတာသာဒုက္ခရောက်လို့အခုကဒီသူ့တဲ့သူ့မမနဲ့ဂိုင်းတစ္ဆာဆိုချမ်းကျင်နေစကားအတိုင်းမဖြစ်တဲ့အတွက်ကြောင့်အခုသတို့ကဒီလိုရှောင်ပြီးထွက်ပြေးနေရပါတယ်သူတို့ကြောက်လို့ထွက်ပြေးလာတာ
ဟုတ်ကဲ့ကြောက်လို့ထွက်ပြေးလာရတယ်ဆိုတော့ဘယ်လိုအန်ဒီရီရင်ဆိုင်ကြရလို့ပါလဲ
ဒီမှာသူတို့တွေးလို့မရဘူးအဖိုးကြီးအဖွားကြီးကိုလည်းတွေးလို့မရဘူးကလေးလူငယ်အဆအကုန်လုံးမကြမ်းတွေးလို့မရဘူးတွေးပြီဆိုလို့ရှိရင်အကုန်လုံးတက်ဖြတ်ကျိုးချီတုပ်အဲ့လိုအမျိုးမျိုးတို့ခပ်ပေးတဲ့အတွေ့အကြုံသွားတော့ကြောက်ပြီးမှထွက်ပြေးလာတာ
အဲ့ဒီတော့ဒီမိုက်ဂျာဒီဒုက္ခဒေသခံကိုရောက်တော့နေထိုင်ရင်းနဲ့ပတ်သက်ပြီးတော့ပြောပြပေးပါလား
နေထိုင်ရင်းကတော့အရှင်တော့မပြေဘူးကြီးကအဆဒီစားဝတ်နေရဆိုလဲဝပနာအဖွဲ့ကြီးကသူတို့အလူရှင်ရှာဒီမှာကြားလို့นี่เปียสันยาสันซายาเดี๋ยวจะรู้ว่าปะสันวินวินไม่ใช่อ่ะคาจ้าတော့คลีนนี่แหละชาชูพี่มาทําซายาได้จริงๆใช่อ่ะ
เออดีမျိုးသမီးတွေเนี่ยဟိုပတ်သက်ပြီးတော့ပါတော့သူတို့ရဲ့အဓိကဒီခံစားချက်တွေကဘာတွေလဲသူတို့ရဲ့ကြီးထွားတာနေပေါ့เนา
ะဤခင်နေเนี่ยပတ်သက်ဒီမှာတော့အခုဒီမှာဆေးရလဲသိကျွမ်းကျင်တဲ့လူတွေလည်းမရှိကြဘူးမရှိကြတဲ့အတွေ့အကြုံကလေးမွေးဖွားတဲ့လူတွေလည်းအသက်ဆုံးရှုံးသွားတဲ့လူတွေလည်းရှိတယ်နောက်ပြီးတော့တာလို့မိခင်နေရလဲကိုသားတမီးနေရလဲငွေကလေးလေးကြီးကလေးလေးဆုံးတဲ့ဟာလေးရှိကြတယ်အဲ့ဒီအတိတ်ကြောင့်ဟိုရှင်းဝါမဖူလုံဘူးဆိုတော့တာလို့လည်းအများစိတ်ရှိနေဒုက္ခပြီးရောက်ပြီးနေရတာ
နောက်ဆုံးအနေနဲ့ကတော့စစ်ပေးဆောင်ကချင်းအမျိုးသမီးအာခိုင်ရဲ့ကြောကြားချက်ကိုတင်ပြရင်းဒီတရင်ပိုင်ရဲ့အမျိုးများကန္တာကိုညီကုန်းချုပ်အပ်ပါလိမ့်ရှင
်ကျမတို့ပြောချင်တာကဒီလိုပါဆံမရဲ့ကျမတို့ရဲ့ဒီတိုင်းပြည်ကိုပေါ့နော်တိုင်းပြည်ငင်းချမ်းရဲ့အမြန်ဆုံးရပြီးမှတဦးနှစ်ဖက်ပေါ့ကွာသူရအနေနဲ့ကလည်းကျမတို့ချင်းအမျိုးသားရဲ့အပေါ်မှာပေါ့နော်လူသားချင်းစာနာခြင်းမှနားလေပြီးမှတဦးနဲ့တဦးအဲ့လိုမျိုးငင်းချမ်းရဲ့အမြန်ဆုံးရပြီးမှကျမတို့ပြည်သူလူထုတွေကလည်းကိုယ့်ရဲ့ကုမြေကိုအမြန်ဆုံးပြန်ပြီးမှလောက်ကန်စားတော့ခွင့်ကိုအမြန်ဆုံးရချင်တယ်ပေါ့ဒီမှာကျမတို့ကမိမိရဲ့ရက်ရွာကိုထားခဲ့ပြီးထဲလာခဲ့လေဆိုရင်အဲအိန္ဒိယနဲ့ဆွေလူရှင်လဲတော့ကျမတို့ကအိမ်လည်းမရှိတော့ခံနေနေအလုံးရလဲတော့အစိုးရတွေကတိတ်သွားတယ်ယူသွားတယ်ဆိုတော့ကျမတို့ကပြန်ရမယ်ဆိုလဲပြန်လမ်းမရှိတလို့ကျမတို့ရဲ့စိတ်တွေးခံစားမှုတွေကအဲ့လိုဖြစ်နေတယ်ကျမတို့